ဒီတနင်္သာရီတိုင်းဒဝဲခရိုင်လောင်းလုံမြို့နယ်မှာပြည်သူတွေကိုဘုံခိုခြင်းတူကြဖို့မြို့နယ်ပကဖနဲ့ပါအဖအဖွဲ့တွေကတိုက်တွန်းထားပါတယ်။တနင်္သာရီတိုင်းအတွင်းမှာအရင်ကထက်တိုက်ပွဲတွေပိုဖြစ်လာပြီးစစ်ကောင်စီဘက်ကရေချောင်းနဲ့ကုန်းချောင်းတိုက်ခိုက်မှုအပြင်လေချောင်းကနေလည်းဝဲပြန်စောင့်ကြည့်နေတယ်လို့ဒေသခံတွေကပြောပါတယ်။ဒီလောင်းလုံဒေသတွင်းအခြေအနေတွေကိုရန်ကုန်ကသတင်းပေးပို့လာတာကိုအလိမ်မှာပြောပြပေးပါဦးခင်ဗျာ။
တနင်္သာရီတိုင်းတဝဲခရိုင်လောင်းလုံမြို့နယ်မှာပြည်သူတွေအနေနဲ့ဘုံခိုခြင်းတူထားဖို့ကိုမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့နဲ့ပြည်သူ့အုပ်ချုပ်ရေးအဖွဲ့တွေဘက်ကအခုရက်ပိုင်းထဲမှာထပ်ပြီးတော့တိုက်တွန်းထားပါတယ်။အခုရက်ပိုင်းထဲမှာထိတွေ့တိုက်ပွဲမရှိပေမဲ့စစ်ကောင်စီဘက်ကတဝဲမြေကျောင်းကနေတဆင့်စစ်သည်ဘော်တွေနဲ့ဝင်လာပြီးကမ်းပါမှာရှိတဲ့ရွာတွေကိုလက်လက်ကြီးစစ်တပ်တွေနဲ့ပြီးခဲ့တဲ့ရက်ပိုင်းထဲမှာပစ်ခတ်တာရှိခဲ့တယ်လို့လောင်းလုံမြို့နယ်ပကပပြောရေးဆိုခွင့်ရှိသူတို့ကပြောပါတယ်
။အဓိကတော့ကျွန်တော်ကဘုံဘုတ်ကြည့်တူဖို့ပြောတာအခုမှတော့မဟုတ်ဘူးဗျာ။ဟိုအရင်ကတည်းကပြောတယ်။ဒါပေမဲ့အခုကတကယ်ရေးကြီးလာတဲ့အချိန်လေးဖြစ်လာတဲ့အခါကျတော့ကျွန်တော်တို့ကဟိုထပ်ပြီးတော့ဇတိပေးနေနေနဲ့ဟိုပြန်ပြောတာဗျ။ဟုတ်တယ်။
ဘေးခရိုင်ပလောမြို့နယ်မှာလည်းတတိပေးထားတာမျိုးမရှိပေမဲ့မြေပြင်မှာတော့ဘုံခိုခြင်းတူပြီးတော့ကြိုတင်ပြင်ဆင်တာတွေရှိတယ်လို့ပြောပါတယ်။တနင်္သာရီတိုင်းအတွင်းမှာစစ်ကောင်စီအနေနဲ့ပင်လယ်ရေကြောင်းနဲ့ကုန်းကြောင်းကိုသာအဓိကအားထားပြီးအားတိုးချဲ့တိုက်ခတ်တာတွေရှိပေမဲ့အခုနောက်ပိုင်းမှာတော့လေကြောင်းတိုက်ခတ်တာတွေလည်းရှိလာတယ်လို့ပြောပါရယ်။ဘေးခရိုင်တနင်္သာရီနဲ့ပလောမြို့နယ်ဘက်မှာလေကြောင်းတိုက်ခတ်တာတွေရှိခဲ့ပေမဲ့ဒဝဲခရိုင်မှာတော့လေကြောင်းတိုက်ခတ်တာမျိုးမရှိဘူးလို့ပြောပါရယ်
။ဒဝဲခရိုင်ဘက်မှာကျတော့မရှိသေးဘူးလို့ပြောလို့ရတယ်ပေါ့နော်။ကျွန်တော်တို့အနေနဲ့တည်ပြုလို့မရဘူးပေါ့။3-4ရက်ကတို့ရရင်နေလာလာရှိတယ်ဒါပေမဲ့လေပေါ်နေပြက်ခတ်တာတို့ဘာလို့ဆိုတာအတိမပြုတ်နိုင်ဘူးပေါ့နော်ကျွန်တော်ညဒါပေမဲ့အခုလက်ရှိရပိုင်းထဲမှာတော့ MI2 စေးရဟရင်နေပြန်ဝဲတာတွေများလာတယ်ပေါ့နော်ဟုတ်ကျွန်တော်တို့ဘက်မှာအဲပြီးတော့သတင်းတွေလည်းဒီပြန်နှံ့နေတာရှိတယ်ပေါ့လေနဲ့ပုံကျက်ဖို့ဘာညာဆိုပြီးတော့ဟုတ
်တတိယသာရီတိုင်းထဲမှာစစ်ကောင်စီရဲ့လေကြောင်းတက်ခတ်တာနဲ့ပတ်သက်လို့ VOA အနေနဲ့တီးခြားအတိမပြုတ်နိုင်သေးပါဘူးတဝဲခရိုင်ရေဖြူမြို့နယ်မှာတော့ကျေးရွာတွေထဲကိုဒေသခံတွေပြန်မဝင်ကြသေးပါဘူးရွာတွေဘက်မှာစစ်ကောင်စီအသွာလာမရှိပေမဲ့မြို့ပေါ်မှာတော့အင်အားထပ်ပြီးတိုးချဲ့တာမျိုးရှိလာတယ်လို့စစ်ရှောင်တွေကသူတို့ကပြောပါတယ်
။ရွာထဲမှာတော့ဗာတတင်းမှမကြရတော့ဘူးမှာစေရောအေးနေတယ်အခုလေးအေးရေဖြူဆမတော့နည်းနည်းနဲ့လှုပ်နေတယ်သူတို့ဟိုတနေ့ကလည်း100လောက်လာတယ်လို့ပြောတာပဲအင်အားနည်းနည်းတော့တိုးထားတာပဲတိုးထားတာတိုးထားတယ်လို့တော့ပြောတာပဲအရင်တို့ကတော့မရှိဘူးအရင်တို့ကတော့40လောက်ပဲရှိတယ်အခုတော့နည်းနည်းတိုးထားတယ်အဲ့လိုပြောတ
ာတင်းသာရီတိုင်းထဲမှာအရင်ကထက်ထိတွေ့တိုက်ပွဲတွေပိုဖြစ်လာနေလို့ပြည်သူတွေအနေနဲ့သတိပြုနေထိုင်ကြဖို့ကိုလည်းလောင်းလုံးပြုတ်နေပကဖာပြောခွင့်ရှိသူတို့ကပြောပါတယ
်အခုလက်ရှိကတော့ကျွန်တော်တို့တင်းသာရီတိုင်းထဲမှာတော့တိုက်ပွဲတွေကမကြာမကြာဖြစ်နေတယ်ပေါ့နော်အရင်ကထက်ပိုပြီးတော့ဖြစ်လာတယ်ပေါ့အဲ့တော့လေရင်တွေလည်းသွန်းလာတာတွေ့ရတယ်ပေါ့နော်အဲဒီတင်းလိုက်တိုင်းထဲမှာလေကြောင်းတိုက်ခတ်မှုစနေပြီလို့တောင်ပြောလို့ရတယ်ပေါ့နော်အဲ့တော့ကျွန်တော်တို့အနေနဲ့ဒီပြည်သူတွေစည်အသည့်ရှိရှိနဲ့ပေါ့နော်ဒီဘုတ်ကုတ်ကြီးတွေလည်းတူထားကြဖို့လိုတယ်ပေါ့နော
်တနင်္သာရီတိုင်းထဲမှာစစ်ကောင်စီဘက်ကမြေပြင်အင်အားတိုးချဲ့တာလေရေပြတ်တမ်းတာတွေရှိတယ်လို့ဒေါ်လာရေးအဖွဲ့တွေနဲ့ဒေသခံတွေကပြောနေပေမဲ့စစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်ပြောဆိုတာမျိုးမရှိသေးပါဘူးအရင်ကရေကြောင်းကအဓိကအသုံးပြုပြီးစစ်ကောင်စီဘက်ကလှုပ်ရှားတာတွေရှိပေမဲ့အခုနောက်ပိုင်းမှာတော့လေကြောင်းရံကိုပါတတိရှိကြဖို့ပြည်သူတွေကိုတိုက်တွန်းနေကြပါတယ်ရှင်